ซีเรียနိုင်ငံမြောက်ပိုင်းကခတ်ပြတ်မှတ်တွေကိုတူရကီစစ်ဘက်ကပုံထုနေမှာစတင်တိုက်ခိုက်လိုက်တာနဲ့အမျှအဲ့ဒီဒေသမှာစစ်ဘေးကြီးကြာရောက်နေပါပြီ။ဒီဖြစ်ရပ်အပေါ်အမေရိကန်ကကိုယ့်ရဲ့အခိုင်အမာမဟာမိတ်ခတ်တွေအပေါ်တစ်ဆာဖောက်လိုက်တာအဖြစ်အာရဗ်နိုင်ငံတွေကလေလာသူတွေကမြင်ကြပါတယ်။တူရကီဆီးရီးယားနယ်စပ်တခြားမှာထူထောင်ဖို့အစိုးပြုထားတဲ့ဘေးကင်းဇုံဟာအရက်သားတွေကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ UNHCR ကအစောပိုင်းမှာသတိပေးထားပါတယ်။ VOA သတင်းထောက်တွေဖြစ်ကြတဲ့ Edward Uranian,Dale Gave Black နဲ့ Lisa Schlein တို့ရဲ့သတင်းလွှာတွေကိုစူးစီးကောက်နှုတ်ပြီးကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင
်။ Syria မြောက်ပိုင်းက Guard SDF လက်နက်ကိုင်အဖွဲ့တွေကိုစစ်ဆင်ရေးစတင်ဖို့အတွက်တူရကီစစ်လေယာဉ်တွေ Syria လေပိုင်းနဲ့တဲဝင်လာတာကို Syria စစ်ရဘန်ရုပ်သံသတင်းဌာနကထုတ်လင်းပြသပါတယ်။နိုင်ငံပိုင်ရုပ်သံဌာနကတွဲဆုံဝင်မြန်ထားတဲ့နိုင်ငံတော်ဝန် Syria နိုင်ငံသားတွေကဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြပါတယ်။တူရကီတိုက်ခိုက်မှုကြောင့် Syria မြောက်ပိုင်းဒေသမှာကြီးမားတဲ့ပျက်စီးမှုတွေဖြစ်နေပြီလို့ဆီးရီးယားလူခွင့်ရေးအခြေအနေလေ့လာဆောင်ကြည့်အဖွဲ့ကရာမီအဗ်ဒယ်ရာမန်ကအာရဗ်သတင်းဌာနတွေကိုပြောပါတယ
်ရာရှယ်အင်ယူမာတူရကီစစ်လေယာဉ်တွေကလေကြီးတဲ့မနဲ့တိုက်ခိုက်ခဲ့ပြီးအရသာအများအပြားပိုးပြီးဘေးကင်းတဲ့နေရာတွေကိုထွက်ပြေးသွားရပါတယ်တယ်အာအဘီယတ်မြို့ကိုလည်းဝေးပစ်မြောက်တွေနဲ့တူရကီတပ်ဖွဲ့ကလှမ်းပစ်နေပါတယ
်ကော့ဒ်မာမိတ်တွေကိုအမေရိကန်ကစွန့်ခွာသွားတာဆိုတဲ့ပြောဆိုချက်တွေကိုသမ္မတဒေါ်နယ်ထရမ့်ကညင်းပါတယ်ဒီဒိုးဖော်ဝင်တူရကီလိုအားကြီးတဲ့နိုင်ငံရဲ့ရန်ကနေကိုယ်ဖာသာကာကွယ်ဖို့ခါတွေကိုထားခဲ့တဲ့အမေရိကန်ရဲ့ကြေညာချက်ကြောင့်အမေရိကန်တခြားမာမိတ်တွေကြားမှာအတော်လေးစိတ်မသက်မသာဖြစ်နေကြတယ်လို့ဂျော်ဒန်နိုင်ငံသားလီလာသုံးသက်သူအိုဆာမာအယ်ရှာရစ်ကပြောပါတယ
် So America's allies in the region definitely it sends very serious and disturbing message that nobody can rely on
ဒီတရင်းအမေရိကန်ရဲ့မာမိတ်တွေအတွက်တော့အခုကြီးလိုအပ်ချက်မှာမစ္စတာထရမ့်ကိုဘယ်သူမှအားကိုးမရနိုင်ဘူးဆိုတော့တိတ်ကိုလေးတဲ့ပြီးစိတ်ပြတ်ဖွယ်သတင်းစကားထေချာပေါက်ပို့လိုက်တာပါအာမဂိုရင်တဲ့လုပ်ငန်းတွေကိုတိုက်ခိုက်ခဲ့တဲ့အချိန်မှာ sorry မှာဒီလိုပဲဖြစ်ခဲ့ပါတယ်အမေရိကန်ရဲ့အကောင့်နဲ့တုံ့ပြန်ချက်တစ်မျိုးမျိုးသူတို့မျှော်လင့်ခဲ့တာပါအမေရိကန်ရဲ့ကြေညာချက်ပေါ်အစ္စရေးလထားတော်ကြီးဖြစ်သွားပါတယ်ဘာကြောင့်လဲဆိုတော့အစ္စရေးရန်သူတွေအသာစီးရသွားစေမဲ့တိတ်ကိုတိမ်မွေ့တဲ့ဆီးရီးယားကပထဝီနိုင်ငံရဲ့အနေအထားတစ်ခုလုံးရဲ့ဟန်ချက်ပြောင်းလဲသွားစေလို့ပါပဲ
တူရကီဆိုရကကတ် SDF တပ်ဖွဲ့ကိုအကြမ်းဖက်ဝါဒဆိုရင်အဖွဲ့တစ်ဖွဲ့အဖြစ်သတ်မှတ်ထားပေမဲ့အမေရိကန်နဲ့အနောက်နိုင်ငံအတော်များများကတော့ IS အစွန်းရောက်ဝါဒီအကြမ်းဖက်ဝါဒဆိုရင်အဖွဲ့ကိုနှင်းနှင်းတိုက်ခိုက်တာမှာအဓိကမဟာမိတ်အဖြစ်သတ်မှတ်ထားပါတယ်တကယ်လို့ဒီကတ်ဒေတာကိုတူရကီကထိန်းချုပ်လိုက်မယ်ဆိုရင်ကတ်တွေဖန်ထားတဲ့ထောင်ပေါင်းများစွာသော IS အဖွဲ့ဝင်အကျဉ်းသားတွေကိုဆက်ထိန်းထားနိုင်မှာမဟုတ်ဘူးလို့လိလာသူတွေကသတိပေးနေပါတယ်တူရကီဆိုရဟာ IS အကြမ်းဖက်ဝါဒီတွေကိုကူညီပံ့ပိုးနေတယ်လို့ CAD SDF တပ်ဖွဲ့ကစွပ်စွဲထားတာပါ CAD တနက်ကင်တွေအနေနဲ့တူရကီထိုးစစ်ကိုရေရှည်တောင့်ခံနိုင်မှာမဟုတ်တာကြောင့် SDF အဖွဲ့နဲ့ Syria ဆိုရကြောင့်ညှိနှိုင်းဆွေးနွေးနိုင်မလားဆိုတာရုရှားကဂျာဝင်ဆက်ဆက်ပေးဖို့ CAD ခေါင်းဆောင်တွေကတောင်းဆိုထားပါတယ်အခုတူရကီကထိုးစစ်ဆင်နေတဲ့ Syria ရှေ့မြောက်ပိုင်းတူရကီနယ်စပ်တစ်လျှောက်က CAD SDF အဖွဲ့ထိန်းချုပ်ထားတဲ့ဒေသမှာ32ကီလိုမီတာရှိတဲ့ဘေးကင်းဇုံတစ်ခုထူထောင်မဲ့အလားအလာပေါ်သူဆိုရင်လည်းအကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယူ UNHCR ကလည်းပြောထားပါတယ်။ကာဒီတာကိုရှင်းလင်းပြီးတူရကီမှာလက်ရှိရောက်နေတဲ့ဆီးရီးယားဒုက္ခသည်3.6သန်းကိုနေရာချထားဖို့စီစဉ်တာပါ။တမန်နေမီဒေတာတို့ခုအတွင်းကဒုက္ခသည်တွေဟာနိုင်ငံတကာရဲ့အကောက်အွယ်ပေးမှုကိုလိုအပ်တယ်လို့ UNHCR ကပြောပါတယ်။အဲဒီဒေတာမျိုးတွေမှာအရက်သားတွေအတွက်ဘယ်လိုအကောက်အွယ်မျိုးမှမရှိဘူးလို့ UNHCR ပြောခွင့်ရ Adrian Edwards က VOA ကိုပြောပါတယ်။
If you look historically at what's happened in safe zones and we think here what happened in the Balkans and
begin ဒီတွေမှာဖြစ်ခဲ့ဘူးတဲ့တမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင်ဘောကန်နဲ့အခြားနေရာတွေမှာဖြစ်ခဲ့ဘူးတာတွေကိုကျွန်တော်တို့စဉ်းစားရပါမယ် begin နဲ့ဆိုတဲ့ဒေသတွေတကယ်တမ်း begin နဲ့ဆိုတာတက်တည်ပြမထားနိုင်တာကပြဿနာပါဒါကြောင့်ဥယင်စွန့်ထွက်ပြေးသူဘယ်သူအတွက်မဆိုအကာအကွယ်ပေးတဲ့အခြားပုံစံတစ်ခုရှိဖို့ဆိုရင်သူတို့ဘေးရန်ကင်းရေးဟာတိတ်ကိုအရေးကြီးပြီးပထမဦးဆုံးဦးစားပေးအဆင့်ထားဖို့တိတ်ကိုလိုအပ်ပါတယ
်1993ခုနှစ်မှာဘော့စနီးယားဟာဇီဂိုဗီနာကအဝိုင်းခံထားရတဲ့ဆရီဘရနီကာမြို့ကိုဘေးကင်းဇုံတစ်ခုအဖြစ်ကုလသမဂ္ဂကကြေညာခဲ့ဘူးတာကိုယူနီစီယာပြောခွင့်ရအက်ဒဝတ်စ်ကထောက်ပြပါတယ်နှစ်နှစ်ကြာပြီးတဲ့နောက်ဆရီဘရနီကာကဘော့စနီးယားမွတ်စလင်အမျိုးသားနဲ့ယောက်ျားလေး 8,000 ကျော်ကိုဘော့စနီးယားဆာဗီယာအမျိုးသားရေးဝါဒီတွေကအစုအဝေးလိုက်တပ်ပစ်ခဲ့တာပါဒီလောက်ထိစိုးရိမ်မှုအခြေအနေတွေရှိနေပေမဲ့ကဒေတာကိုတူရကီကမထိန်ချုပ်နိုင်အောင်ကာကွယ်ရေးဆီးရီးယားအစိုးရတပ်က SDF အဖွဲ့ကိုဝင်ကူမလားဆိုတာလေလာသူတွေကတန်တရားရှိပါတယ်ဆီးရီးယားအစိုးရတပ်နဲ့ကတ် SDF အဖွဲ့တို့ပူးပေါင်းကြမယ်ဆိုရင်တော့မှသူတို့ပေါင်းထားတဲ့အင်အားဟာတူရကီရဲ့စစ်အင်အားကိုရှင်နိုင်မှာမဟုတ်ဘူးလို့လေလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ